အင်ဒိုနီးရှားနိုင်ငံအာချေပြည်နယ်ရဲ့ကမ်းခြေတစ်ခုကိုဇွန်လ24ရက်နေ့ကဆက်လီနဲ့ရောက်ရှိလာတဲ့ရိုဟင်ဂျာဒုက္ခသည်69ဦးကိုလူသားချင်းစာနာဒေါက်တာမှုအရာယာယီလက်ခံဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးသူတို့နေရမြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်ကိုပြန်ပို့ဖို့ကိုဦးစားပေးလှုံ့ဆော်သွားမယ်လို့အင်ဒိုနီးရှားနိုင်ငံကပြောပါတယ်။ရုတ်တံကတဆင်ပြုလုပ်တဲ့အာဆီယံနဲ့ဩစတြေးလျနိုင်ငံဝန်ကြီးအစည်းအထူးအစည်းအဝေးကျင်းပချိန်မှာအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရတ်နိုမာရဆူရီကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ရိုဂျာဒုက္ခသည်ရေနေရမြန်မာနိုင်ငံကိုမိမိစန္ဒလျောက်ဘေးရန်ကင်းကင်းနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကပထမဦးစားပေးလှုပ်ဆောင်မှာဖြစ်ကြောင်းဒါကြောင့်ဒုက္ခသည်ရေနေရပြန်ရေးသင့်လျော်တဲ့ပတ်ဝန်းကျင်ကိုအမြန်ဆုံးဖန်တီးပေးဖို့တောင်းဆိုကြောင်းလည်းသူကပြောပါတယ်။ရိုဂျာဒုက္ခသည်ရေကိစ္စနိုင်ငံတကာအဖွဲ့အစည်းတွေနဲ့ချီးမြှောက်ဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM နဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရော UNHCR အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းအဲ့ဒီအဖွဲ့တစ်ဖက်စလုံးကဒုက္ခသည်တွေကိုယာယီလက်ခံပေးထားတဲ့အင်ဒိုနီးရှားနိုင်ငံအပေါ်ကျေးဇူးတင်ရှိကြကြောင်းဒုက္ခသည်တွေကိစ္စအဲ့ဒီအဖွဲ့တွေနဲ့ဆက်လက်ညှိနှိုင်းဆောင်ရွက်သွားမှာဖြစ်ကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရတ်နိုမာစတိုရီကပြောပါတယ်အင်ဒိုနီးရှားနိုင်ငံကယာယီလက်ခံထားတဲ့ဒုက္ခသည်အများစုဟာ UNHCR ကထုတ်ပေးထားတဲ့ဒုက္ခသည်မတ်ပုံတွေကန်ဆောင်ထားသူတွေဖြစ်တာကြောင့် UNHCR ဖွဲ့အောက်မှာဒုက္ခသည်ဆိုင်ရာအခွင့်အရေးခံစားခွင့်ရရှိနေသူတွေဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအင်ဒိုနီးရှားနိုင်ငံမှာရှိတဲ့ Amnesty International Indonesia လူ့ခွင့်ရေးအဖွဲ့ကလည်းအခုရောက်ရှိနေတဲ့ဒုက္ခသည်တွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့အင်ဒိုနီးရှားဘဟုအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒါအပြင်ကန့်ကွက်ခွင့်မရဘဲပြည်လည်ထဲမှာမျောနေဆဲဖြစ်တဲ့တခြားဒုက္ခသည်တွေရဲ့အသက်ကိုကယ်တင်ဖို့ဒေသဆိုင်ရာစတူဒီယိုတရက်ကိုအင်ဒိုနီးရှားနိုင်ငံအနေနဲ့အမြန်ဆုံးကျင်းပပေးဖို့ကိုလည်း Amnesty International Indonesia ကတောင်းဆိုထားပါတယ်ခင်ဗျာ